အခြေတော်ချနိုင်ငံများဖွဲ့အာဆီယံအနေနဲ့မြန်မာအရေးနဲ့ပတ်သက်ပြီးအလင်းအမြန်ကင်တွယ်ဆောင်ရွက်ဖို့ဂျနီဗာအခြေဆိုင်လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကဒီကနေ့တိုက်တွန်းလိုက်ပါတယ်။အာဆီယံလက်ချောက်ကထဘရူနိုင်းနိုင်ငံကကိုယ်စားလှယ်တူးနဲ့အာဆီယံအတွင်းမှူးချုပ်တို့ဒီသတင်းပတ်ထဲမြန်မာနိုင်ငံကိုသွားပြီးစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးမယ်ဆိုတဲ့သတင်းမနေ့ကထွက်လာပြီးတဲ့နောက်လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂရုံးရဲ့ပြောခွင့်ရရူဖတ်ကိုဗီကဒီကနေ့ထုတ်ပြန်ချက်ထဲမှာအဲ့လိုတိုက်တွန်းထားတာပါ။ဧပြီလ24ရက်နေ့ကအာဆီယံခေါင်းဆောင်တွေရဲ့စီအူအပီသဘောတူထုတ်ပြန်ထားတဲ့အချက်၅ချက်ပါအစီအစဉ်ကိုအာဏာသိမ်းစစ်တပ်ကလိုက်နာလှုပ်ဆောင်လာစေရင်းနဲ့မလိုက်နာဘူးဆိုရင်ဒါဝန်ယူမှုရှိစေရေးအချိန်တိုးမြင့်လှုပ်ဆောင်မှုလဲပြောခွင့်ရရူဘတ်ကိုဗီကအာဆီယံကိုတောင်းဆိုထားပါတယ်။မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေနောက်ထပ်ပိုပြီးဆိုးရွားမလာအောင်ဒါစီနိုင်ငံတကာအနေနဲ့ပိုပြီးပါဝင်လှုပ်ဆောင်ဖို့လိုအပ်နေတယ်ဆိုတာရှင်းလင်းသိသာနေပါတယ်လို့လဲလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးချုပ်ကပြောထားပါတယ်။မြန်မာနိုင်ငံဟာကမ္ဘာပေါ်မှာအကာအကွယ်အကင်းမဲ့ဆုံးနဲ့အဆိုးရွားဆုံးလူမှုအကျပ်အတည်းနဲ့ကြုံနေရတယ်လို့ကုလသမဂ္ဂကတနင်္လာနေ့မှာပြောခဲ့ပါသေးတယ်။ဆရာနာဒိနာရပောင်းတရားကြော်လာတဲ့အထိအာနာသိန်းစစ်ခေါင်းဆောင်တွေအနေနဲ့သူတို့အာနာခိုင်မြဲရေးအတွက်ရေးရဆက်ဆက်ဖြိုခွဲနှိမ်နင်းနေတာတွေရော့သွားမဲ့အရေးလက္ခဏာမတွေ့ရသေးဘူးလို့လူ့ခွင့်ရေးဆိုင်ရာကုလမဟာမင်းကြီးုံပြောခွင့်ရကပြောပါတယ်။ဒါပေမဲ့လည်းဆရာနာဒိနာကိုစန့်ကျင်ကောက်ွက်တဲ့အကြမ်းမဖက်အာနာပီဆိုင်ရေးလှုပ်ရှားမှု CDM နဲ့တခြားဆန့်ကျင်ဆန္ဒပြတာတွေကလည်းရော့ကြမသွားသေးပဲအခိုင်အမာဆက်ရှိနေတော့မယ်လို့လူ့ခွင့်ရေးမဟာမင်းကြီးုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။